မြန်မာနိုင်ငံမှာတကြော့ပြန်ကိုဗစ်ရောဂါကူးစက်မှုမြင့်တက်လာချိန်မှာပဲချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းရောမြို့တွေကိုတိမ်းရှောင်လာတဲ့စစ်ဘေးဒုက္ခသည်တွေအကြားမှာကိုဗစ်ရောဂါကူးစက်မဲ့အရေးဆိုးရိမ်မှုတွေရှိနေပါတယ်။စစ်ဘေးဒုက္ခသည်စခန်းတာဝန်ရှိသူတွေကတော့တတ်နိုင်သလောက်ကာကွယ်ပြင်ဆင်ထားတယ်လို့ပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျာ
။စစ်တကအနာသိမ့်ပြီးနောက်ပိုင်းချင်းပြည်နယ်မှာမင်းတပ် CDF နဲ့စစ်ကောင်စီတပ်တွေပြန်လည်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းတဲကရောမြို့နယ်ကိုထွက်ပြေးတိတ်ဆောင်ကြတဲ့စေဘေးဒုက္ခသည်တွေထောင်ထဲချီရှိခဲ့ပါတယ်အခုဂျွန်လာထဲမှာပဲမြန်မာနိုင်ငံတွင်တကြော့ပြန်ကိုဗစ်ကူးစက်မှုမြင့်မားလာချိန်မှာစစ်ပွဲကြောင့်တိတ်ဆောင်ခိုလိုနေတဲ့ဒုက္ခသည်စခန်းတွေမှာပါကိုဗစ်ရောဂါကူးစက်မှုကိုဒုက္ခသည်တွေစိုးရိမ်နေကြပါတယ်ရောမြို့နယ်တွေကစေဘေးဒုက္ခသည်စခန်းတစ်ခုမှာခိုလိုနေသူတယောက်ကသူတို့စိုးရိမ်နေအကြောင်းအခုလိုပြောပါတယ်အဲ
စေဘေးဆောင်စခန်းမှာဆရာဝန်ရှိတယ်ကျလာရှိတဲ့ကကြတော့ဒီတရားဒေသခံတွေကိုလေတဲ့နေမြေဒေသခံတွေကစစ်တေဆောင်စခန်းမှာဒီစေစစ်ခန်းလာပြတာမျိုးရှိတယ်အဲနောက်တစ်ခေါက်နောက်တစ်ခုကနောက်ဒီအထက်ကဒီ IDP ကမှရှိနေတဲ့ IDP စီရတော့ပြင်ဆက်လို့မရပြီမဲ့အတင်းကလည်းစစ်ခန်းလာလာပြတဲ့လူနာကြရှိနေတယ်ခါကြတော့ဒီဥရိယာနဲ့တစ်ဆင့်ဒီ IDP ကျမ်းမှာရှိနေတဲ့လူတွေကိုဖို့ဖို့ကကျွန်တော်တို့အကြောက်ဆုံးဖြစ်လာပြီပေါ့လေသူတို့ကလည်းတစ်ဆင့်ကျွန်တော်တို့ဒီ IDP ကျမ်းမှာရှိတဲ့လူတွေရောက်တာကူးသွားကြည့်ရင်ဘယ်ရောက်မှကျမ်းမှာမဟုတ်ဘူးပေါ့နော်။အဲ့မှာဖြစ်ချေတော့ဒီမှာအာတော်တော်များများစစ်ပစ်ဆောင်စကားမှာကြည့်မယ်ဆိုရင်ကျွန်တော်တို့လက်ကြည့်ရုံနဲ့ဓလေးတွေရှိတယ်။လက်ကြည့်ရုံနဲ့ဓလေးတွေကပုံများနေတဲ့အခါမှာတယောက်ကူးပြီဆိုလို့ရှိရင်တော့တောက်လျှောက်အကုန်လုံးလက်မှာမဟုတ်ဘူးပေါ့နော်။အဲ့ဒါတော့ကျွန်တော်တို့နည်းနည်းစိုးရင်ရတဲ့အပိုင်းပေါ့။တခုရှိလာကြတာပေါ့ကျွန်တော်စီကလည်းအဲ COVID-19 နဲ့ဆိုင်တဲ့ awareness နဲ့သိပညာဘုံသူတာပေါ့မရှိဘူးပေါ့နော်တကယ်ဆောင်နေမှာကောင်းကောင်းမရှိတဲ့ခါကျတော့လိုက်နာမှုအားနေတယ်နောက်တစ်ခုကအဲ့လိုမျိုးဖြစ်နေတဲ့ကြားတွေကတကယ်လို့ဒါအပြင်ကနေစိတ်ခန္ဓာပြတဲ့လူနာရီစီကနေကိုးပြီဆိုရင်သွားပြီပေါ့နော်ကျွန်တော်စခန်းတစ်ခုလုံးကတော့အဲ့လိုမျိုးကိုးနိုင်ဖွယ်ရှိတယ်ပေါ့
COVID-19 နဲ့ကာဝယ်တဲ့အနေနဲ့ဒုက္ခသည်စခန်းဝင်ထွက်ကိုတင်းကျပ်ထားပါတယ်တကယ်လို့ကာယောဂကုသလာရင်ကုသပေးနိုင်မှုခက်ခဲရှိတယ်လို့စကန်တာဝင်ရှိသူတို့ကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့စိုးရင်စီတော့ရှိတာပေါ့ကုစင်နိုင်တော့ကျွန်တော်လည်းဘာမှပြတ်တယ်ဦးလည်းဒီမှာဆေးလည်းမရှိဆရာဝန်လည်းမရှိဆိုတော့တက်ခွဲထားဖို့ပဲရှိတာကျွန်တော်တို့ကဘုံနဲ့တင်းသဘောမျိုးလေးတက်ခွဲထားဖို့ပဲနေရာရှိတာလေအော်ကျွန်တော်တို့ဒီမှာဟိုဆိုင်ကျဲဘူးလေးရှိတယ်ကျွန်တော်ဆိုင်ကျဲဘူးလေးရှိတယ်နှာခေါင်းသီးတွေရှိတယ်ကျွန်တော်တို့ဇာတဲ့ကိုတွားရင်ကျွန်တော်နှာခေါင်းသီးနေตัวเปลี่ยนลายเล็กซิเอาละยาได้โหแล้วว่าอัญญายไม่ตั้วผู้ตะทองโตยอกสีตั้วผู้เราก็ท่าได้ถ้าหลูนี่แล้วว่ายาได้อ่ะนี่ลายนี่แล้วว่าดีแล้วเว้ยเราก็ว่าละอะคองซีนี่ที่แท้โหวินายเราก็แทบจะไม่ชิดผู้ดาวไว้ชื่อได้เราก็กูอ่ะนี่กูซีนี่กูก็ก็จะละดิ
စစ်ပွဲကြောင့်ချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းရောမြို့နယ်ထဲမှာယာယီစခန်း10ခုမှလာရောက်ခိုလိုနေသူဒုက္ခသည်3,000ကျော်ရှိပါတယ်။ကိုဗစ်ကာကွယ်တဲ့အနေနဲ့ယာယီခိုလိုရင်းစခန်းတွေထဲအဝင်အထွက်တင်းကျပ်ထားတာကြောင့်လဲစခန်းအတွင်းတကွေအုံပစ္စည်းပါဝင်လိုအပ်တာတွေဝယ်ယူဖို့အခက်အခဲတွေကြုံနေရပါတယ်။ကျွမ်းမာရေးဝန်ကြီးဌာနကတော့ဂျွန်လ10ရက်နေ့ကနေ28ရက်နေ့အထိတိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကိုနှာခေါင်းစည်း12တန်းကျော်ဖြန့်ဝေထားတယ်လို့ပြောပါတယ်။ကျမ၏ဝန်ကြီးဌာနကဖြန့်ဝေထားတဲ့နှာခေါင်းစည်းတွေဟာရောမြို့နယ်တွေကဒုက္ခသည်စခန်းတွေစီမရောက်တာကြောင့်ကို့အစီအစဉ်နဲ့ကိုဝယ်ယူနေရတဲ့အတွက်အကူအညီတွေလိုအပ်နေတဲ့အကြောင်းဒုက္ခသည်တွေပြောကြတာပါနိုင်ငံတော်လုံးမှာကိုဗစ်ကူးစက်မှုတွေပြင်းထန်လာနေတာမှာဂျွန်လ28ရက်နေ့ညနေကနေ28ရက်နေ့အထိတက်ခွဲနမူနာ6,500ကျော်စစ်ဆေးခဲ့တဲ့အထက်က1,225ယောက်ကိုဗစ်ရောဂါပိုးတွေ့ရှိခဲ့ပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေစတင်ဖြစ်ပေါ်ခဲ့တဲ့အချိန်ကစလို့ဒီနေ့အထိကူးစက်သူပေါင်း35,400ကျော်ရှိပြီးသေဆုံးတဲ့သူစုစုပေါင်း3,309ယောက်ရှိပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြောပြပေးခဲ့တာပါခင်ဗျာ